ကျွန်နှင့်ဂျယ်လီတို့ဤအပလာပုံမြင်များလို့အမည်တက်ထားတဲ့ထူးထူးခြားခြားစာအုပ်တို့အကြောင်းအစီရင်ခံခြင်းပါတယ်စာအုပ်ဆိုပေမဲ့ပုံနှိဒိတ်တိုက်ကရိုက်နှိပ်ထုတ်ဝေတဲ့စာအုပ်တို့တော့မဟုတ်ပါဘူးမန္တလေးကဆရာဒေါက်တာတင်မောင်ကြီးရင်းနှီးသူတွေကိုဝေးကနေတဲ့စာအုပ်တို့ပါနောက်တော့စာအုပ်အဖြစ်ဖြန့်ချီဖို့အစီအစဉ်ရှိတယ်လို့သိရပါတယ်ဆရာဒေါက်တာတင်မောင်ကြီးဆိုတာကဆရာဝန်အလုပ်ကိုဆွံ့လွတ်ပြီးဝါသနာတန်ရာသူတေသနာအလုပ်ကိုစောင့်ချလုပ်ကြနေတဲ့သူတေသီတူပါရုပ်သေးလောကကိုစနစ်တကျသူတေသနာပြုပြီးရုပ်သေးရုပ်တွေကိုဟန်သစ်စနစ်သစ်နဲ့ဖန်တီးခဲ့ဘူးပါပြီမြမနိုင်ငံရောက်ထိုင်းရဲ့ဆက်အနွယ်တွေအကြောင်းစာအုပ်စာတန်းထုတ်ဝေပြီးပါပြီနောက်ပြီးဝိဇာဇောကြီးလောကအကြောင်းစာအုပ်ကိုလည်းလောလောဆယ်ထုတ်ဝေထားသူပါနိုင်ငံအတော်များများမှာသူတေသနာစာရန်တွေဖက်ခဲ့လို့ကဘာတိပုဂ္ဂိုလ်တူဖြစ်နေပါပြီတခါမှတော့အမရပူရလင်းစင်းကုံတူဖော်ရေးအဖွဲ့နဲ့အကြောင်းအားလျော်စွာဆရာပတ်သက်မိပါတယ်လင်းစင်းကုံတူဖော်ရေးအကြောင်းကိုတော့စာနယ်ဆင်းတွေမှာပါပြီးသားမို့အတော်များများသိကြပါလိမ့်မယ်ဒါပေမဲ့မသိသေးသူတွေအတွက်အစပြန်ဖော်ဖို့လိုပါလိမ့်မယ်တူဖော်ရေးလုပ်ငန်းအစကတော့လန်ဒန်စာကြီးတိုက်တစ်ခုမှာရှိတဲ့ပရဘိုက်တစုလို့ဆိုရမယ်ထင်ပါတယ်ပရဘိုက်ထဲမှာရှေးယိုးရီးယားဘုရင်ကြီးကြောက်ဖွားဥတံပုံအကြောင်းကိုရုပ်ပုံနဲ့တကွမှတ်တမ်းတင်ထားပါတည်းအဲ့ဒီဘုရင်ကြီးကမြန်မာနိုင်ငံကိုတုံ့ပန်းအနေနဲ့ရောက်ရဟန်းဝိနောက်တော့အမရပူရမှာပဲပြန်တော်မူဒီတော့လင်းစင်းကုန်းမှာအယိုးအိုးထာပနာပြီးဇေဒီတစုတည်ထားပါတည်းဒီအကြောင်းကိုသိတော့ထိုင်းနိုင်ငံဘက်ကသူတေတီတွေလည်းစိတ်ဝေတစားရှိတာပေါ့ဒါနဲ့မြန်မာနိုင်ငံမှာဇေဒီကိုတူးဖို့ကြည့်ဖို့ဆိုပြီးအဖွဲတစ်ဖွဲလာပါလေရောအဖွဲရောက်လာတဲ့အခါမှာတော့ဆရာဒေါက်တာတင်မောင်ကြီးကအဖွဲအတွက်အရေးပါတဲ့အားကိုးအားထားဖြစ်လာတာပေါ့စောစောကအစီရင်ခံငယ်တဲ့အတိုင်းဆရာကမန္တလေးစာတုံးငညူဒါမှမဟုတ်မန္တလေးဝင်းစင်းမင်းရစာကိုထိုင်းဆက်နွယ်တွေအကြောင်းစာတစောင်းပေတစ်ဖွဲ့ပြုစုထားသူဆိုတော့ဆရာမပါပဲဘယ်ပြီးပါမလဲဒီလိုနဲ့ထိုင်းမြန်မာချစ်ကြည်ရေးအသင်းဖွဲ့ကြပါတဲ့ဘရင်ကြီးရဲ့အမည်ဥတံပုံဆိုတာကပါဠိစကားဥတုံပရကတက်လာတာရေသဖန်းမင်လို့အဓိပ္ပာယ်ရပါတယ်ဒါနဲ့ထိုင်းမြန်မာချစ်ကြည်ရေးအသင်းကိုရေသဖန်းမင်အသင်းလို့အမည်ပေးလိုက်ပါတယ်ဆရာဒေါက်တာတင်မောင်ကြီးလည်းအသင်းဝင်တူပေါ့ဒီလိုနဲ့ဒူဖော်ရေးလုပ်ငန်းဆောင်ရောဆိုပါတော့2013မတ်လ10ရက်မှာလင်းစင်းကုန်းစည်တီတစုမှာအယိုးအိုးတစ်ခုဒူဖော်ရပါတယ်ဒီအယိုးဟာတကယ်ပဲရိုးရရားဘရင်ဥတံပုံရဲ့အယိုးအိုးလားတခြားတူဦးရဲ့အယိုးအိုးလားဒါဟာမေးခွန်းထုတ်เสียရဖြစ်လာပါပြီ။ဆရာဒေါက်တာတင်မောင်ကြီးကတော့ဘရင်ဥတံပုံရဲ့အယိုးအိုးဆိုတာကိုရောတူဖော်ရေးအဖွဲ့ကိုရောအယုံကြည်မရှိတော့ပါဘူး။တူဖော်ရေးအဖွဲ့မြန်မာနိုင်ငံရောက်လာကလေးကဆရာဥတံမောင်ကြီးတန်တရားပွားเสียရတွေ့ကြုံခဲ့တာပါ။ဆလာတုန်းကတော့တူမဟဲ့ဖော်မဟဲ့ဆိုပြီးလာကြတာကလူ40ကျော်ကျွမ်းကျင်ပညာရှင်အမျိုးမျိုးပါပေမှာပဲလို့အထင်ရောက်စေရဒါပေမဲ့တကယ်တူဖော်ရေးအလုပ်စတော့နှစ်ယောက်တည်းဆရာပေးထားတဲ့နာမည်ပြောင်းအတိုင်းဆိုရင်ဂျွန်နဲ့ဂျယ်လီပဲကျန်ခဲ့ပါတည်းဒုတိယအချက်ကတူဖော်ရဲ့ဇီးဒီဥတံပုံရဲ့အယိုးအိုးရှိတယ်လို့လင်းစင်းကုန်းဒေတာခန်တက်ကြီးဝါကြီးတွေဆရာကိုပြောပြထားမှုတာကဇီးဒီတစုအခုပညာရှင်ဆိုသူနှစ်ဦးတူးကြမှာကတခြားဇီးဒီဒါပေမဲ့တူးကြဖော်ကြမှာကသူတို့ရှာဖွေရထားတဲ့ထောက်ပံ့ငွေနဲ့တူမှာညင်းနေခုံနေလဲအကြောင်းကထူးမှာမဟုတ်တော့ဆရာစိတ်စိတ်နေခဲ့ပါတည်းဒီကြားတဲ့ထက်ပြီးတန်တရားပွားဆရာကငွေကြေးအသုံးဆွဲစင်းအကျေပီတရာပတ်လေတဲ့မပူတဲ့နေရာလေးမှာခြုံရှင်းခဲရှင်းဖို့အလုသမား၁၀ယောက်ငားပါတဲ့အဲ့ဒီအတွေ့ကုန်ကြစည်ပြတာကဘတ်ငွေ 1.85 တန်းကျပ်ငွေ 85 တန်းတောင်ရှိတာတွေ့ရပါတဲ့တကယ်တမ်းကုန်နိုင်တာကဘတ်ငွေ 9,000 မြန်မာငွေ 15 သိန်းထက်မပိုနိုင်ဘူးလို့ဆရာကတွေ့ပါတယ်။တခါတူးဖော်တဲ့ပုဂ္ဂိုလ်နှစ်ဦးရဲ့ကတူးဖြစ်တဲ့မြန်မာပညာရှင်ရဲ့ကိုယ်ရေးအချက်လက်ကြောင့်လဲတန်တရာပိုးပွားစရာဖြစ်ရပါတဲ့။အဲ့ဒီပုဂ္ဂိုလ်ကသူကိုယ်သူရန်ကုန်စက်မှုတက္ကသိုလ်က1989ခုမှာဘိသူကာဘွဲ့ရကြောင်းဆိုထားပေမယ့်အဲ့ဒီနှစ်ကကျောင်းပိတ်ထားလို့ဘွဲ့ရသူမရှိတဲ့အကြောင်းဆရာကသိထားပါတယ်။ဒီလိုတန်တရာမကင်းစရာတွေကြောင့်ပဲနောက်ဆုံးတော့ရေသဖန်းပင်အဖွဲ့ဝင်မြမတချို့အသင်းကထွက်လိုက်ကြပါတယ်။ဆရာဒေါက်တာတင်မောင်ကြီးကပထမနောက်တော့တခြားသူတွေအသင်းကထွက်ရုံနဲ့မဟုတ်ဘူး။ထိုင်းနိုင်ငံတက္ကသိုလ်တခုကိုသွားပြီးတူဖော်ရေးဟာစနစ်တကျမရှိတဲ့အကြောင်းဆရာစာတန်းတစ်စောင်ဖတ်လိုက်ပါသေးတယ်။ဒီလိုစာတန်းဖက်လိုက်လို့ထိုင်းနိုင်ငံကသူတေသီပညာရှင်အဖွဲ့တစ်ဖွဲ့ဆေးလွှတ်ပြီးတူးဖော်လို့ရထားတဲ့အယိုးအိုးကို စစ်ဆေးကြည့်ပါတယ်ထိုင်းမရင်ဥတံပုံရဲ့အယိုးအိုးလို့အတီမပြုတ်နိုင်သေးကြောင်းကောက်ချက်ချသွားကြပါတည်းဒီလိုဒေသခံမြန်မာပညာရှင်တွေနိုးနိုးကြကြရှိတာကျေးဇူးတင်စရာကောင်းပါတယ်နောက်ပိုင်းမှာရင်ကျိမှုဝန်ကြီးဌာနတို့မန္တလေးတိုင်းအစိုးရအဖွဲ့တို့ကတာဝန်ရှိပုဂ္ဂိုလ်တွေဟာတူးဖော်ရေးအဖွဲ့ကိုအတိအမှန်မပြုတော့ပါဘူးအစိုးရချင်းတရားဝင်ဆက်သွယ်ရောက်လာတာမဟုတ်ဘဲကိုဟာကိုငွေကြီးထောက်ပံ့မဲ့အဖွဲ့အစည်းတွေကငွေရှာပြီးကိုယ်သဘောနဲ့ကိုလာတဲ့အဖွဲ့မှုတားမြစ်လိုက်ပါတည်းအခုလိုဆရာဒေါက်တာတင်မောင်ကြီးရဲ့စာအုပ်မှာပါတဲ့အဖြစ်ပြက်ဟာမြမာတွေအတွက်သင်ခန်းစာယူစရာပါသင်ခန်းစာကတော့အစိုးရမဟုတ်သောအဖွဲ့စည်းလို့မြမာလိုခေါ်ကြတဲ့ NGO တချို့ရဲ့လုပ်ရက်တွေကိုဗတိကြီးကြီးထားပြီးစီစစ်တဲ့အချက်ပါတချို့လဲမြမာပြည်သူပြည်သားတွေကိုစေတနာအစစ်အမှန်ရှိမှာပါစေတနာမှန်ရင်တော့ထောက်ပံ့ပေးတဲ့အဖွဲ့စည်းတွေစီကရသမျှပြည်သူတွေအတွက်အများဆုံးသုံးမှာပါစေတနာမမှန်ရင်တော့မြောက်ပြဆန်တောင်ဇက်ခင်းကြမှာကိုပြည်သူတွေမြောက်မဖြစ်ရအောင်နိုးနိုးကြကြရှိသူတွေကနှိုးဆော်ရပါလိမ့်မယ်ရှင်။စာပေမြင့်ပြီးလူမျိုးတင်ပါစေ။